Times of India ဒီနေရာမှာတရုတ်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာကပါလဲတိုင်းဒေသလက်နက်ကင်ွေအရေးနဲ့တရုတ်မဟာဗျူဟာဘယ်လိုဆက်ဆက်နေတယ်လဲဆိုတာတွေကိုဒီပေါ်မျိုးနယ်သွတ်တော်ကုစလေဟောင်းဦးရထွန်းနဲ့ကျွန်တော်ကြိုးစားဆွေးနွေးတုံ့တာထားတာဖြစ်ပါတယ်
ရထွန်းခင်ဗျာတလောတော့ Times of India သတင်းစာထဲမှာရေးထားတဲ့ဆမတ်ဘုတ်ရဆွေရင် Times of India credibility
ကျွန်တော်တို့လည်းအဲ့ဒီတိုင်းအော့ဖ်အိန္ဒိယမှာရေးထားသလောက်ပဲသိရတာပေါ့လေသို့တော်လက်တွေ့မြေပြင်မှာဒီအေအေအားနေပြီးတော့အဲ့ဒီနောက်ပိုင်းပေါ့နော်သူတို့လက်နက်ကျင်ပိုးလိုက်တယ်ဆိုတော့နောက်ပိုင်းတိုက်ပွဲဖော်ခဲ့တဲ့တိုက်ပွဲတွေအခြေအနေကြည့်ရတာကဒီသတင်းကမှန်ကန်ပုံရတယ်နော်ဆိုတာထောက်လှမ်းရေးသတင်းချက်လက်တွေတချို့စိတ်ချရတဲ့အတွင်းလူတွေရဲ့သတင်းစကားတွေနောက်အရင်ကအိန္ဒိယ
နေသားမှာရှိတဲ့နာဂလန်တပုံတွေကိုဒီကြောက်ကနေပြီးတော့ထောက်ခံခဲ့တဲ့လမ်းကြောင်းအခြေအနေတွေအဲ့ဒါတွေကိုပူရပြီးတော့ရေးသားတဲ့သတင်းဖြစ်တဲ့အတွက်ကြောင့်မလို့တခိုင်နှုံးတော်တော်များများသိချာယုံကြည်ရတယ်လို့ကျွန်တော်တော့အဲ့လိုယူဆပါတယ်ဗျဆိုတော့ကတရုတ်ဟာမြန်မာနိုင်ငံရဲ့တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးမဖြစ်စေချင်ဘူးတိုင်းရင်းသားတပုံတွေကိုမြှောက်ပေးနေတယ်ဆိုတဲ့ကြားပုံမှ
နစ်နဲ့အုပ်ချုပ်တဲ့ဥနုအစိုးရလက်ထက်မှာကျုပ်ပြည်ကဗမာပြည်နဲ့ဆက်ဆံရေးကိုအထူးအလေးထားတယ်အဲဒီအိန္ဒိနာချင်းကောင်းပြည်သားအောင်ကိုဆက်ဆံသဘောပေါက်လို့
ဟုတ်ကဲ့ဒါပေမဲ့နောက်ပိုင်းမှာကွန်မြူနစ်ဗမာပြည်ကွန်မြူနစ်ပါတီကိုသူတို့ပဲမြောက်ပေးမြေတော်မြောက်ပေးလာခဲ့ရမှာလား
နောက်ပိုင်းမှာကြားတဲ့အခါကျတော့ရုပ်ကြည်တွင်ပါကလည်းစသည်နိုင်ငံရေးသဘောထားတွေအကြောင်းလဲရှိတယ်အခုအဲ့ဒါကတော့66ခုနဲ့မှာစခဲ့တဲ့ယဉ်ကျေးမှုဒေါ်လာရေးပေါ့အဲ့ယဉ်ကျေးမှုဒေါ်လာရေးရဲ့အဲဒီပြည်တွင်းမှာဖြစ်တဲ့ပြည်ပခတ်အောက်မှာနိုင်ငံတကာကွန်မြူနစ်ပါတီတွေနိုင်ငံတကာမှာဖြစ်နေတဲ့ဒေါ်လာရေးတွေကူညီရမယ်ဆိုတဲ့ဟာကအဲ့ဒီအယူဆကရှေ့တန်းရောက်လာတယ်တမန
်ဟုတ်ကဲ့အဲ့အသေးလေးဒီလိုတော့အတင်းပြောလို့ရပါတယ်ဦးရထွန်းကျွန်တော်ပြောနေတာအခုနောက်ပိုင်းမှာအချိန်လေးဘာပြောင်းလဲသွားလို့အဲ့တော့အခုလက်ရှိတိုင်းရင်းသားတပုံတွေကိုတို့အားပေးနေရတယ်
ကျွန်တော်တို့မြန်မာနိုင်ငံက2010မှာမာတီပါတီဒီမိုကရေစီဆိုပြီးတော့ပါတီစုံစနစ်ကျင့်သုံးလိုက်တဲ့အချိန်မှာအနောက်တိုင်းနဲ့အမေရိကန်ဘက်ကိုရိမ့်သွားတယ်ဆိုတဲ့ဟာကိုကျုပ်ကခံစားရတယ်အခုသဖြင့်ရစ်ဆုံစီမံကိန်းကိုတစ်ဖက်တရဆိုင်လိုက်တဲ့ကိစ္စဟာတို့တို့ရဲ့အတော်ဒေါသထွက်ပြီးတဲ့အခါကျအတော်အံ့ဩသွားတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တို့ကကျွန်တော်တို့အစိုးရကိုလည်းတစ်ဖက်ကတော့ကုလသမဂ္ဂမှာကာကွယ်ပေးတဲ့ကိစ္စကိုဆက်လုပ်တယ်ဆက်ပြီးထိန်းထားတယ်တစ်ဖက်ကလည်းဒီအစိုးရကိုဆန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုဆက်ထောက်ပံ့တယ်အလုံးရင်းနဲ့ကိုထောက်ပံ့တယ်ဟုတ်ဗီဇာတစ်ဖက်ရေမုတ်တစ်ဖက် policy ပေါ့ဗျာ။နော်။သူတို့ကျုပ်ပြည်ကနေဆိုတရားဝင်သုံးတဲ့အသုံးနှုန်းကတော့ဒီဘက်ပေါင်းတုံပေါ့အလွာပေါင်းတုံဖြန့်ကျက်ပြီးတော့ဆက်ဆံတဲ့ဆက်ဆံရေးဆိုပြီးတော့ရည်ရချက်ကတော့ဗာလဲဆိုလို့ရှိရင်ဒီယုံကြည်စိတ်ချရမှုမရှိတဲ့ဓမ္မအစိုးရကိုလည်းကင်ထားမယ်။နောက်ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းကင်ထားခြင်းအပြင်သူရဲ့စီးပွားရေးလုပ်ငန်းတွေအသက်သွေးကြောဒီလမ်းမကြီးလုံးလုံးစိတ်ချမှုအတွက်လည်းအာမခံချက်အဲရယူထားဖို့ဆိုတဲ့ရည်ရချက်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒီ Times of India မှာဒေတာရင်းသံတမန်တူကိုကိုကပြီးတော့သူကရေးထားတာဟာတရုတ်နိုင်ငံဟာမြန်မာနိုင်ငံကိုအားပြောတဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးတော့မငြိမ်သက်တဲ့နိုင်ငံဖြစ်နေစေခြင်းနဲ့နောက်ပြီးဇာနာမှုကျင်နာမှုတွေပေါ်တဲ့ထောက်မှားတဲ့နိုင်ငံဒီအပြင်ပြောရင်လူခွေးချိုးဖောက်တဲ့နိုင်ငံပေါ့ကြအဲ့လိုပုံစံမျိုးဖြစ်နေရမှာကိုသူကပူလို့လာတယ်ဆိုတဲ့သဘောထားမျိုးပြောပါတယ်ဆိုတော့ဒါဟာသူတို့အကျိုးစီးပွားတစ်ခုရဲ့ကိုကြည့်ပြီးတော့တစ်ဖက်သားရဲ့နင့်နာမှုကိုမကြည့်ပဲဒီလိုလှုပ်စတန်းလာတာ
အဒီရတော့ဟိုဘက်ဒီဘက်ပေါ့နော်နှစ်ဖက်အဲကြည့်မယ်ဆိုရင်တော့တရုတ်ပြည်ကဥ ုမင်းလင်းလင်းပြောတာတခုရှိတယ်မစ္စတာရှီကျင့်ပြင်နေပြီးတော့မကြသေးခင်ကရောက်လာတော့ကပြောတဲ့စကားလုံးရှိတယ်အဲ့ဒါကဘာလဲဆိုရင်နှစ်နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားများကိုနားလည်ပြီးတော့နှစ်နိုင်ငံကဒါကိုမထိကပ်အောင်เนาะကာကွယ်ဆောင်ရှောက်ဖို့တင့်ပါတယ်ဆိုတဲ့စကားလုံးကိုပြောသွားတယ်အဲ့တော့မနိုင်ငံနဲ့ပတ်သက်တဲ့တရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားဆိုတာကျွန်တော်နားလည်သလောက်ကတော့ဒီတရုတ်ပြည်ကနေပြီးတော့အိန္ဒိယသမုဒ္ဒရာဘက်ထွက်ပေါက်ဖြစ်တဲ့မြန်မာနိုင်ငံကိုဖြတ်သွားမဲ့ဒီလမ်းကြီးကိုသူကကုန်သွယ်ရေးလမ်းကြောင်းအဖြစ်နဲ့သူလိုချင်တယ်။ဒီဟာကိုပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံအကျိုးရှိအောင်သူလုပ်ချင်တယ်။ဒီဟာနဲ့ပတ်သက်ပြီးတော့ပိတ်တာဆိုတာမလုပ်သေးချင်ဘူးတစ်ချက်က။နောက်တစ်ချက်ကမြန်မာနိုင်ငံကသူ့ရဲ့အိန္ဒိယချင်းဒီနောက်ဖေးပေါက်ဖြစ်တဲ့အတွက်ကြောင့်မလို့သူနဲ့ပြိုင်ဘက်ဖြစ်တဲ့အနောက်အုပ်စုနဲ့အမေရိကန်ရဲ့နောက်လိုက်အမေရိကန်တို့နဲ့စိတ်နှီးဆက်တဲ့အဲတပည့်နော်ဒုတိယဟာပေါ့ရုပ်သေးမဖြစ်စေချင်ဘူးသူဒါကိုဒီတွယ်ဝိုက်ပြီးတော့ပြောတာဒီလိုပြောတဲ့ကိစ္စကလည်းအထောက်အထားရှိတယ်မြန်မာနိုင်ငံမှာစံတမန်လုတ်သွားတဲ့ Derek Mitchell ကိုသူကချင်ပြည်နယ်အပတ်ကိုခရီးထွက်တဲ့အခါနှစ်ခါလုံးမှလောက်ထွက်တဲ့အခါပြုတ်တန်အမတ်ကကြောင်ပြောဦးတယ်ခင်ဗျာအဲ့ဒီဘက်ကိုခဏခဏမလွားပါနဲ့ဒါကျွန်တော်တို့နိုင်ငံရဲ့မဟာဗျူဟာအကျိုးစီးပွားဖြစ်တယ်ခင်ဗျာတော်တော့ပြည့်ပြည့်နယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါလို့တောင်ပြောတာရှိတယ
်ဟုတ်ကဲ့
ဆိုလိုချင်တာကသူကစိုးရိမ်တာကစိုးရိမ်တာကအဲ့ဒါပဲအဲ့ဒီဟာစိုးရိမ်တဲ့အရာဗမာအစိုးရကဗမာပြည်အစိုးရတွေကနော်တကယ်လို့စိတ်ချယုံကြည်ရတယ်ဆိုလို့ရှိရင် तू ကဒါတွေမလုပ်ဘူးဒါပြောလို့ရတယ
်โอเคစိတ်ချယုံကြည်ရတဲ့အစင်းဆိုတာပါလဲစိတ်ချယုံကြည်ရဆိုတာသူတို့ပြောတဲ့အခါကောင်းနေပြီးလုံနေရလားဆိုတော့မြန်မာအစိုးရဟာတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတာအိန္ဒိယနိုင်ငံလည်းကလဒန်မြောင်းပုံစံရေးလုပ်ပြီးတော့သူတို့ဆရာတစ်ဆင်းအဲ့ဒီဘက်ကိုကုန်စည်ကူးစမ်းရေးပညာလုပ်လာတယ်ဆိုတော့ဒီဟာကိုတစ်ဖက်သက်သူကဗမာအညာကိုခောက်ပြီးတော့လုံအောင်တရုတ်အချို့ကိုဝင်နေရမယ့်သဘောမျိုးဖြစ်နေသလားတစ်ချက်နောက်တစ်ချက်ကမဟာဗျူဟာအကျိုးစီးပွားတရုတ်ရဲ့မဟာဗျူဟာအကျိုးစီးပွားကိုလည်းကြည့်ရင်ကြည့်မယ်ဆိုရင်တော့မြန်မာရဲ့အမျိုးသားရေးအကျိုးစီးပွား National Interest in the Slumnyo အကုန်လုံးချိုက်ခတ်နိုင်တယ်ဆိုတဲ့ဟာကိုတရုတ်ကထက်ပြင်းမစဉ်းစားဘူးလားကျွန်တော်မေးလို့ကနှစ်ချက်ပေါ့ဗမာတို့ကအိန္ဒိယ
ဘက်
ဟဲ့ပြော
အဲ့ဒီကိစ္စကတော့ဒီလိုကျွန်တော်တို့စဉ်းစားနိုင်ပါတယ်ဥပမာကျွန်တော်တို့လိုအိမ်ပြုတ်ရဲ့အိမ်ချင်းဗီယက်နမ်ကလည်းတော့ဒီနဲ့ဆက်ဆံရေးမကောင်းတဲ့နိုင်ငံဒါတောင်မှသူကပြုတ်နဲ့နိုင်ငံရေးစနစ်ချင်းကတူတယ်နိုင်ငံရေးစနစ်ချင်းတူကွန်မြူနစ်ပါတီချင်းတူပေမဲ့လို့ပြုတ်နဲ့မပြေလည်ဘူးမပြေလည်တဲ့နိုင်ငံကဘာဖြစ်လို့ဖတ်တင်းနေနေနိုင်တာလဲဆိုတော့သူ့မှာအနာအထားမရှိဘူးကျွန်တော်တို့ကအနာအထားတွေရှိတယ်ကျွန်တော်တို့ပြည်တွင်းတိုင်းသားစီလုံးညီညွတ်ရေးကမကောင်းဘူးအဲ့ဒီဟာကကိုယ့်ရဲ့အနာရှိလို့သူကအဲ့ဒီအနာကိုခြင်ခွာတာပဲအဲ့တော့ကျွန်တော်တို့ကအဲ့လိုသူ့ကျိုးဆွဲတာမခံရင်ဘူးသူ့သိပ်ဟိုအပေါ်ကြီးနဲ့ကျွန်တော်တို့စီးပွားရေးအကျိုးမြတ်ထုတ်တာတွေမခံရင်ဘူးဆိုရင်ကိုယ့်အနာတွေကြောက်အောင်လုပ်လေကိုကအနာအစာတွေရှိနေတဲ့အခါကကျွန်တော်တို့အာသာကိစ္စအနောက်ဘက်ကနော်ဘင်္ဂလီကိစ္စဆိုလို့ရှိရင်လေကုလသမဂ္ဂမှာသူ့ပဲသွားအားကိုးနေရတာလေ ICJ ခေါ်ပြီးဆိုတဲ့အချိန်မှာအားလုံးသိကြပါလိမ့်မယ်ဟိုရှင်းချင်းပြင်ကိုဖိတ်ပြီးတဲ့အခါကျတော့တခါတည်းဒီဟိုကျွန်တော်တို့နောက်မှစိုးစိုးဝါဖြစ်လာလို့ရှင်ပြဒမကမှာတာဝယ်ပေးဖို့တောင်းမှာ
ဟုတ်တယ်ဟုတ်
ပါပြောတယ်စိတ်ချเนาะစိတ်ချခင်ဗျာဒီရာခင်ဗျားတို့ရဲ့မဟာပြွာအကျိုးစီးပွားတုတ်ကနောက်ဆုံးကာဝယ်ပေးမှာသူကတိပေးလိုက်တယ်เนาะအဲ့ပြောချင်တဲ့သဘောကကျွန်တော်တို့ကဆက်မှမှာဆက်တင်းနေရချင်တယ်ဆိုလို့ရှင်ရင်နော်အလိုက်တင်ဆက်ခံပြီးတော့ကိုယ့်ရဲ့ကြေတနာတွေကိုပြည်လေအောင်ပြင်ရှင်းကိုယ်တိုင်ရင်းသားတွေအချင်းချင်းမှာအခုဖက်ဒရယ်တောင်းတာတောင်းမှာဖက်ဒရယ်ဘူးဗျာပြီးဟုတ်ဟာကိုကတက်နဲ့ဟိုအနေရ NLD နဲ့ရညင်ညွတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဒီနေရာမှာ
နားမလဲတလူလူ
ဟုတ်ကဲ့ကျွန်တော်အဲ့ဒါကိုဆက်မေးမဲ့မိကုန်ပါပဲသူကမီဒီယာတွေကလည်းဝေဖန်ကြတယ်မြန်မာနိုင်ငံအန္တရာယ်တွေမှာဒီတိုင်ရင်းသားပြည်တနာအထူးသဖြင့်ဒီနေ့ဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ဘယ်လိုတိုင်ပြည့်ဖြစ်ရှင်းမယ်ဆိုတဲ့မဟာဗျူဟာတရားမရှိဘူးလို့ဆိုကြပါတယ်။ဆိုတော့စီးစင်းတဲ့မဟာဗျူဟာကဘယ်လိုမျိုးလဲခင်ဗျာ
။ငငယ်ရေးဆွေးနွေးပွဲမှာသူတို့လက်ခံဖို့လိုတယ်။ဒါကြတော့ကျွန်တော်အားလုံးတို့လာတဲ့ဖက်ဒရယ်စီနစ်ကိုသွားဖို့ဖွဲ့ပုံပြင်ဆင်ရေးကိစ္စပါပဲအဓိကချုပ်လိုက်လို့ရှိရင်တော့ဖြစ်နေ
တယ်။ကျွန်တော်ပြောနေတာကအစိုးရနဲ့တက်မတော်အနာရှိရဲ့အပိုင်ကိုပြောတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအဖျားခေါ်ဒီကိစ္စကညီညာစွာပြည်လည်နိုင်ရေးကိုဥတီစီမဲ့
မဟာပြည်တည်းမချမှတ်သင့်ဘူးလားအခုဖြစ်နေရတော့စီရင်အင်အားအလေးသာမှပဲလေးလေးစားစားဆက်ဆံခြင်းခံရရဆိုရအစစ်စစ်နဲ့ပဲလှုပ်ရှားနေရလို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီဟာတဲ့ပူပြီးထျောက်စင်မဲ့နှစ်ဖက်ပေါင်းစည်းသင်းမြတ်နိုင်စင်မဲ့ဆွေးနွေးညှိနှိုင်းနိုင်မဲ့မဟာပြည်တည်းကိုဘယ်လိုချမှတ်သင့်ကြရလဲတိုင်းတပ်ဒီဘက်ကတော့တိုင်းသားလက်နက်ကိုင်ဖွဲ့ရအောင်
တိုင်းသားလက်နက်ကိုင်ဖွဲ့တွေဘက်မှပြောလို့ရှိရင်လည်းဖက်ဒရယ်စနစ်ကိုသွားမယ်ဆိုတော့ဒီဘူရအနေနဲ့အဲလောက်ပဲရှိတယ်သူတို့မှလည်းဘုံသဘောတူထားတဲ့ဖွဲ့စည်းပုံစီရင်လိုချင်တဲ့ပန်းနိုင်ဆိုတာကမရှိဘူးဒီသဘောတူညီချက်တွေကိုရသည်ဆိုတဲ့အခါမှာလက်နဲ့စွန့်ဖို့လက်နဲ့စွန့်တယ်ဆိုတာကတော့အခုသေးတော့တတ်မတော်ဖြစ်နေအောင်ယူတတ်မတော်ဖြစ်ဖို့ဆိုတဲ့ကိစ္စကလည်းကျွန်တော်တို့လွယ်လွယ်နဲ့စွန့်ရင်ကြမှာမဟုတ်ဘူးလက်နဲ့စွန့်လိုက်လို့ရှိရင်လက်နဲ့နိုင်ငံရေးအာဏာတနပ်ပြောင်းသွားကဆက်လာတာဖြစ်တယ်ဆိုတဲ့မော်စီတုံးရဲ့အဲဒီသဘောတရားကိုလက်ကင်ထားခေါင်းထဲမှာဝင်နေတဲ့ဒီဖွဲ့စည်းတွေအနေနဲ့ကဒီဟာနဲ့ပတ်သက်ပြီးတော့ဒီလိုလာတဲ့ဒီမှန်ချက်ရပြီဆိုလို့ရှိရင်ဒီတကူကြီးတော့တတ်မတော်ဖြစ်ဖို့တော့တရုတ်ပြည်ရဲ့အခုဒီတရုတ်ပြည်ရဲ့ဖိအားပေးမှုတို့လိမ့်မယ်။ဒါမှမဟုတ်တရုတ်ပြည်နဲ့ဆက်ဆံရေးရတယ်နောက်လျှောက်ကျွန်တော်တို့အစိုးရတတ်မတော်တွေကကောင်းနေဖို့လိုတယ်။သူကကျွန်တော်တို့အပေါ်မှာယုံကြည်စိတ်ရှိမှသူကလည်းစေတနာကောင်းနဲ့ကူညီမှာအဲ့ဒါလို့မလို့ရှင်ကျွန်တော်တို့တိုင်းပြည်ကငင်းငင်းရလဲဝေးနေနေကို့အနာကလည်းဘယ်တော့မှပြောင်းမှာမဟုတ်ဘူး
ကျေးဇူးတင်ပါတယ်ဦးရတော်
ဟုတ်တယ်ပါ